မလေးရှားနိုင်ငံမှာပုံမှန်ထက်လွန်ကဲရွာသွန်းခဲ့တဲ့ပုံတုံမှုကြောင့်ဆယ်စုနှစ်တစုအတွင်းအဆိုးရွားဆုံးရေဘေးဒဏ်ခံနေရတာမှာလူ3ဦးသေဆုံးပြီးတော့6000ကျော်ကတော့အိုအိမ်မဲ့နေပါတယ်။ပြည်နယ်6ခုမှာရှိတဲ့အင်ဂျီ 28,000 ကျော်လူရေအဖြစ် 94,980 ကျော်ယာယီခလုံးရေးစခန်း 500 ကျော်ဖွင့်ပြီးတော့နေရာချထားပေးရတဲ့အကြောင်းမလေးရှားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံကုတ်ကဲရေးဌာနရဲ့အွန်လိုင်းစာမျက်နှာမှာတောက်ကြနေကဖော်ပြထားပါတယ်။ထိုင်းနိုင်ငံနဲ့နယ်ချင်းဆက်နေတဲ့အရှေ့မြောက်ပိုင်းကီလန်တန်ပြည်နယ်ကတော့ရေဘေးဒဏ်ကိုအဆိုးဆုံးခံခဲ့ရပြီးအဲ့ဒီဒေသတစ်ခုထဲမှာတင်လူပေါင်း6000ကျော်ကိုကယ်ထုတ်ခဲ့ရပါတယ်။ကီလန်တန်ပြည်နယ်နဲ့ဆက်နေတဲ့တီရန်ဂန်နူပြည်နယ်ကတော့လူပေါင်း2000ကျော်အိုးအိမ်မဲ့တဲ့အခြေအနေကြုံနေရပြီးရေဘေးဒုတိယအဆိုးဆုံးကြုံရပါတယ်။ဒီလိုအချိန်မှာပဲအစိုးရကက်ဘိနက်ဝင်ကြီးတွေအားလုံးကိုအားလည်းရခီးမသွားကြဖို့တားမြစ်ထားပြီးရေဘေးတင်ဒေတာတွေအထွေလိုအပ်တဲ့အကူအညီတွေဖြန့်ဝေပေးဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်အန်ဝါအီဘရာဟင်ကတောက်ကြနေမှာပြောပါတယ်။ဒီနှစ်ကြုံရတဲ့ရေဘေးဟာအရင်2014ခုနှစ်တုန်းကလူပေါင်း22ဦးသေဆုံးပြီးလူ3000ခွဲကျော်အိုးအိမ်မဲ့ခဲ့ရတဲ့အခြေအနေထက်ပိုပြီးတော့ဆိုးနိုင်ပွဲရှိတယ်ဆိုပြီးတော့လည်းတဘာဝဘေးအန္တရာယ်တုံ့ပြန်ကင်တွယ်ရေးဌာနတွေရဲ့ဒုတိယအကြီးအကဲအာမတ်ဇာလက်ဟာမီဒီကသတိပေးပြောဆိုထားပါတယ်။အခုရေဘေးတင်းတဲ့ဒေသတွေအပြင်နောက်ထပ်ဒေသတွေမှာပါရှိလာတဲ့မိုးအပြင်းထန်ဆက်ပြီးတော့ရွာနိုင်သေးတဲ့အကြောင်းလဲမိုးလေဝသဌာနကသတိပေးထားပါတယ်ရှင်။